Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အသံမြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဩဂုတ်လ12ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်ကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာတိုင်းတူမီတာ2432နဲ့39လို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်တို့ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမှုပဲပါ
ကျွန်တော်တားညူပါအီရန်နိုင်ငံမြောက်ပိုင်းနဲ့နောက်ဖက်ချမ်းဒေသတွေကိုချင်းချောက်လာတဲ့ဒီ Islamic သဘုံတွေကိုတိုက်ခိုက်နှိမ်နင်းတဲ့နေရာမှာအီရတ်ပြည်သူတွေအနေနဲ့အီရတ်တပ်ဖွဲ့တွေမှာဝင်ရောက်ပူးပေါင်းဖို့ရည်ကြီးတယ်ဆိုပြီးတော့ American သမ္မတ Obama ကပြောပါတယ်။နောက်ဒီဆစ်ဖြစ်နေတဲ့ Ukraine နိုင်ငံရှေ့ချမ်းမှာဒီ ICRC လုပ်ငန်းတွေကိုပူးပေါင်းဆောင်မှုအနေနဲ့ Russia ကနေပြီးတော့အရက်ဖက်ကူညီအဖွဲ့တစ်ဖွဲ့ဆစ်လွတ်ထားတယ်ဆိုပြီးပြောနေပါတယ်။တောင်တူပင်လယ်ပြင်ထဲမှာအငင်းပွားနေတဲ့ကျွန်းစုနေရာတွေမှာဒီအငင်းပွားနေတဲ့ပိုင်တဲ့နင်းမြေတွေကျုံလာစေတဲ့လက္ခဏာတွေရှိမှရှိဆိုတာကိုစောင့်ကြည့်သွားမယ်ဆိုပြီးတော့ American ပြည်တော်စုကပြောလိုက်ပါတယ်။စရည်ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်လာလာတန်းနဲ့တူကြီးညာပြသွားဖို့ရှိပါတယ်ကိုစံမို့
။ကောင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေနားဆင်ပြီးမှဆိုရင်တော့လူပြောများနေတဲ့ American နိုင်ငံသားရေးဝန်ကြီးမြန်မာပြည်ကိုရောက်ရှိစဉ်မြန်မာအစိုးရကနေပြီးတော့ဒဏ်ခတ်အမေရိကန်အစိုးရကနေဒဏ်ခတ်အရေးယူပိတ်ဆို့ထားတဲ့သူပိုင်ဆိုင်တဲ့ဟိုတယ်မှာတက်ခုသွားတယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ကြရမှာဖြစ်ပါတယ်။ဒါအပြင်မစ္စတာဂျွန်ကယ်ရီနဲ့အတူမြန်မာနိုင်ငံကိုရောက်ရှိနေတဲ့အဆင့်မြင့်တန်တမန်တဦးကမြန်မာပြည်မှာလူခွင့်ရေးနိုင်ငံရေးစတာတွေကိုသက်ဆိုင်ရပုဂ္ဂိုလ်တွေနဲ့ဆွေးနွေးခဲ့တယ်ဆိုတဲ့အကြောင်းနောက်ပြီးတော့မြန်မာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့နဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေတွဲဆောင်ကြတဲ့အကြောင်းစတဲ့သတင်းလာတွေကိုကြားကြရဖို့ရှိပါတယ်။နောက်ပိုင်းမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နောက်ပြီးအင်္ဂလိပ်စာသင်ကန်းစာအပတ်စဉ်ထုတ်လွှင့်နေကြဖြစ်တဲ့စီးပွားရေးကဏ္ဍနဲ့တုဒ္ဒဆုံလွင့်အမေရိကန်တခွင်းစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညဦးနဲ့ဒေါ်လာလာတန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံမြောက်ပိုင်းနဲ့နောက်ဖက်ချမ်းဒေသတွေမှာချင်းချောက်လာတဲ့ Islamic သဘုံတွေကိုတိုက်ခိုက်နှိမ်နင်းတဲ့နေရာမှာအီရတ်ပြည်သူတွေအနေနဲ့အီရတ်တပ်ဖွဲ့တွေနဲ့ဝင်ရောက်ပူးပေါင်းမှုအရေးကြီးတယ်လို့ American သမ္မတ Obama ကပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံတွင်းကအမျိုးမျိုးသောလူမှုအတိုင်းအဝန်းတွေကြားညီညွတ်မှုရောက်အောင်လို့အီရတ်အစိုးရအသစ်အနေနဲ့အလျင်မြန်ပဲဆောင်ရွက်ရလိမ့်မယ်လို့ American အစိုးရအနေနဲ့ယူဆတဲ့အကြောင်းလဲသမ္မတ Obama ကတင်းလာနေမှာဇင်းတောက်တွေကိုပြောသွားပါတယ်။Islamic နိုင်ငံတော်ထူထောင်မယ်ဆိုပြီးတော့ချင်းချောက်နေတဲ့စစ်သွေးကြွတွေကိုအပြတ်နှိမ်နင်းရေးဆိုတဲ့ဥတီချက်ပေါ်မှာအီရတ်ဆွေရသက်ဖွဲ့စည်းဖို့အတွက်ကြိုးပမ်းနေကြသူအလုံးညီညီချင်းချင်းနဲ့အတူတကွရပ်တည်သွားကြဖို့လေသမ္မတ Obama ကတိုက်တွန်းပါတယ်။ Islamic ဆွေရောက်တွေဟာအီရတ်နိုင်ငံအတော်များများကိုအခုသိမ့်ပိုက်ထားကြတာပါ။အီရတ်မြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေနဲ့ရသဒုက္ခသည်တွေကိုအကူအညီပေးဖို့အတွက် American ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုတာကိုလည်းသမ္မတ Obama ကပြောပါတယ်။တဘုံတွေထိမ့်သိမ်းထားတဲ့အဲ့ဒီဒေသအတွင်း Islamic နိုင်ငံတော်လှုပ်ဖို့အတွက်အစွန်းရောက်တွေကကျူးပန်းနေတာတွေကိုနှိမ်နင်းဖို့အတွက်လည်း American လေကြောင်းကနေပြီးတော့အသင့်ရှိထားတယ်လို့သမ္မတ Obama ကပြောပါတယ်။အခုဝင်ကြီးချုပ်တစ်ဖြစ်တဲ့အစိုးပြုခံထားတဲ့ Iraq ရဲ့လွှတ်တော်အမတ် Haider al-Abadi ကိုလည်းဂုဏ်ယူဝိုင်းမြောက်တဲ့အကြောင်းသူရောဒုတိယသမ္မတ Joe Biden ကပါဖုန်းဆက်နှုတ်ခွန်းဆက်စကားဆွေးခဲ့တယ်လို့သမ္မတ Obama ကပြောပါတယ်။အီရတ်ဝန်ကြီးချုပ်နူရီအယ်မာလကီကိုအစားထိုးဖို့အတွက်ကန့်ကွက်ဝေဖန်မှုတွေကြောင့်ဝန်ကြီးချုပ်နေရာတည်ဖြစ်တဲ့လွှတ်တော်ရဲ့ဒုက္ခဖြစ်တဲ့မစ္စတာအဘတ်ဒီကိုသမ္မတတည်ဖြစ်တဲ့ဖူဝက်မော်ဆူဟာကအဆိုပြုခဲ့တာပါ။ဆူနီကတ်နဲ့အခြားလူမျိုးငယ်တွေအပါအဝင်အီရတ်နိုင်ငံတွင်းကမတူကွဲပြားတဲ့အင်အားစုတွေကိုပြီးခဲ့တဲ့၈နှစ်တာကာလအတွင်းမှာတစုတစည်းတည်းဖြစ်အောင်မလုပ်နိုင်ခဲ့ဘူးဆိုပြီးတော့မစ္စတာမာလကီဟာအတော်ကြီးကိုဝေဖန်ခံခဲ့ရပါတယ်ခင်ဗျာ
။ဂါဇာမှာတိုက်ခိုက်မှုတွေအဆုံးသတ်ရေးတွေရရှိခံမဲ့သဘောတူညီမှုရရှိဖို့ဣသရေလနဲ့ပါလက်စတိုင်းသားတွေဟာကိုင်ရိုမှာဆွေးနွေးပွဲအသစ်စတင်ခဲ့ပါတယ်။ဣသရေလနဲ့ပါလက်စတိုင်းကြား၃ရက်ကြာအဖြစ်ခါရက်စရေးသဘောတူညီမှုဟာကျင်းလာနေသည့်ဆက်လက်ခိုင်မြဲနေတာတွေ့ရပါတယ်။ဒီတော့တွင်လူထောင်ကျော်တည်ဆုံးခဲ့ပြီးတလကြခဲ့တဲ့ပြည်ပခအဆုံးတိုက်ရေးတွေအီဂျစ်ကရံပဲ့အုပ်စုနှစ်စုကြားတွေ့ဝိုက်ဆွေးနွေးပွဲများမှာဂျာဝင်ဆစ်ဆက်ဆောင်ရွက်ပေးလျက်ရှိပါတယ်။ဂါဇာဒေသကိုဦးစီးအုပ်ချုပ်နေတဲ့ဟာမတ်စစ်သွေးကြွတွေရဲ့ပြောခွင့်ရဆမ်မီအဘူဇခရီကစစ်စာညှိနှိုင်းမှုတွေဟာသဘောတူညီမှုရရှိနိုင်ဖို့နောက်ဆုံးအခွင့်အရေးဖြစ်တယ်လို့ပြောလိုက်ပါတယ်။ Israel စစ်စာညှိနှိုင်းသူတွေကသူတို့အနေနဲ့အကြမ်းဖက်အုပ်စုလို့သတ်မှတ်တဲ့ Hamas တို့ပါဝင်တဲ့အတွက် Palestine ကိုယ်စားလှယ်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံခြင်းမရှိပါဘူး။စစ်စာညှိနှိုင်းသူတွေတွေ့ဆုံနေကြစဉ်အတွင်းဂါဇာမှာဈေးဆိုင်တွေပြန်ဖွင့်ပြီးစီးပွားရေးလုပ်ငန်းတွေလည်းပြန်လည်လည်ပတ်နေပါတယ်။ဘေကင်းရာခိုလုံထွက်ပြေးနေကြသူတွေလည်းမိမိတို့နေအိမ်တွေစီပြန်သွားကြပြီဖြစ်ပါတယ်။ဒါပေမဲ့ Israel လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်သူတို့နေအိမ်တွေကနေလို့မဖြစ်အောင်ပျက်စီးနေပြီလို့မြို့ကန်တွေကပြောကြပါဗျ။ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon ကအပ ဖြစ်ခရက်စရေးကိုကြိုးစိုးလိုက်ပြီးရတအားလုံးတို့အကျိုးရှိရှိပြီးပြည်ပခကိုရပ်တန့်ဖို့အစ္စရေးနဲ့ဟာမတ်တို့ကြားသဘောတူညီမှုရရှိလိမ့်မယ်လို့မျှော်လင့်ချက်ကြီးမားစွာထားကြောင်းပြောခဲ့ပါတယ်။ဒါအပြင်ညင်ကြိုင်ရေးနှင့်တိတ်ကိုလိုအပ်နေတဲ့ဂါဇာပြည်နယ်ထူထောင်ရေးနှင့်ဖွံ့ဖြိုးရေးအခွင့်အလားရရှိစေမယ့်ဘယ်သဘောတူညီမှုကိုမဆိုအကောင့်ထဲဖော်ရမှာကုလသမဂ္ဂကအကူအညီပေးဖို့အစဉ်သင့်ရှိတယ်လို့လည်းမစ္စတာဘန်ကီမွန်ကပြောပါတယ်။
စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံအရှိချမ်းမှာဒီ ICRC နိုင်ငံတကာကြက်ချင်ဒီအသင်းနဲ့ပူးပေါင်းဆောင်ရွက်သွားဖို့အတွက်ရုရှားကနေပြီးတော့ရပ်ဖက်ကူညီရေးအဖွဲ့အဖွဲ့ဆင်လွတ်ထားတယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့လည်း ICRC ရဲ့တင်းလာနေထုတ်ပြန်ချက်ထဲမှာတော့ရုရှားပါဝင်ဖို့သဘောတူညီချက်မရသေးဘဲနဲ့ရှေ့ဆက်ပြီးတော့မလုပ်နိုင်ခင်မှာလက်တွေ့အသေးစိတ်အခြေအနေရှင်းလင်းလင်းလုပ်ဖို့လိုမယ်လို့ ICRC ကဆိုထားပါတယ်။ရုရှားနဲ့ဆက်ယူကရိန်းအရှိချမ်းမှာရုရှားလူလာသူခေါ်ထွက်ရေးသမားတွေကကိုပိုင်ဥချွေရေးတောင်းဆိုပြီးတော့တိုက်ပွဲတွေဖြစ်နေတာကြောင့်အဲ့ဒီမှာရှိနေကြတဲ့ရုရှားစကားပြောယူကရိန်းထောင်ကနားဟာရေရှားပမှုစေဝါကူညီမလုံလောက်မှုနဲ့ဒီလက်ဆက်မီပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရတာပါတင်းလာနေအစောပိုင်းတုန်းကတော့ဒီအမေရိကန်သမ္မတဘရက်အိုဘားမားနဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုတို့နှစ်ဦးတယ်လီဖုန်းကနေစကားပြောဆွေးနွေးပြီးတော့ယူကရိန်းနိုင်ငံရဲ့သဘောဆန္ဒမပါဘဲနဲ့ရုရှားကနေပြီးတော့ယူကရိန်းနဲ့ကိုဝင်ရောက်တာလုဆောင်တာမှန်သမျှဟာနိုင်ငံတကာဥပဒေချိုးဖောက်မှုအဖြစ်သူတို့သတ်မှတ်မယ်ဆိုပြီးတော့သဘောတူညီချက်ရခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဒီဥရောပသမဂ္ဂရုရှားဂျာမနီနဲ့အခြားလက်တွဲဖက်နိုင်ငံတွေအဖွဲ့တွေပါဝင်ဖို့ဆိုတဲ့ဒီကယ်ဆယ်ကူညီလုပ်ငန်းတွေအတွက်အခြေခံပုံစံတရက်ကိုယူကရိန်းသမ္မတ website မှာဖော်ပြထားပါတယ်။ယူကရိန်းရှေ့ချမ်းလူသားချင်းစာနာကူညီမှုလုပ်ငန်းတွေမှာရုရှားကပါဝင်လုဆောင်မယ်ဆိုတဲ့ကြီးညာချက်ကြောင့်မလို့အနောက်နိုင်ငံတွေဘက်ကအတော်လေးစိုးရိမ်မကင်ဖြစ်ခဲ့ကြပါတယ်။ရုရှားဘက်ကနေပြီးတော့စီးကျူးကျူးကျော်မှုကိုလူသားချင်းစာနာကူညီမှုလုပ်ငန်းအကြောင်းပြချက်နဲ့လုဆောင်တာမဖြစ်စေဘူးဆိုပြီးတော့အနောက်နိုင်ငံတွေကသတိပေးထားကြပါတယ်ခင်ဗျာ။
အီဘိုလာကူးစက်ရောဂါကိုတိုက်ဖျက်ဖို့အတွက်စံတပ်ဆေးဝါးတွေအသုံးပြုနေတဲ့နေရာမှာလိုက်နာရမယ့်ကျင့်ဝတ်တွေကိုဆွံ့နှွေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေတွေ့ဆုံနေကြစီမှာပဲနိုင်ဂျီးရီးယားနိုင်ငံလေဂို့စ်မြို့မှာအီဘိုလာရောဂါပိုးဖြစ်နေသူတဦးကိုအသစ်ထပ်မံတွေ့ရှိခဲ့တယ်လို့နိုင်ဂျီးရီးယားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်လေဂို့စ်မြို့မှာအီဘိုလာရောဂါဖြစ်နေတဲ့သူ10ဦးရှိခဲ့ပြီး2ယောက်သေဆုံးခဲ့တယ်လို့နိုင်ဂျီးရီးယားတာဝန်ရှိသူတွေကပြောပါတယ်Nigeria, Liberia, Guinea နဲ့ Sierra Leone နိုင်ငံတွေမှာ Ebola ရောဂါပိုးကြောင့်အခုအခါမှာသေဆုံးသူဦးရေဟာ960ကျော်သွားပြီဖြစ်ပြီးအဲ့ဒီနိုင်ငံတွေမှာဒီရောဂါကိုထိန်းချုပ်နိုင်ဖို့အတွက်အပူတပြင်းကြိုးပမ်းနေကြပါတယ်။ဒီကူးစက်ရောဂါဟာနိုင်ငံကကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားပါတယ်။ဆေးပညာကျင့်ဝတ်ဆိုင်ရာကော်မတီအဖွဲ့ဝင်တွေရဲ့တာဝန်ရှိသူတွေဟာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွင်လာနေကတွေ့ဆုံပြီးတော့စံတပ်ဆေးဝါးအသုံးပြုမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ
် View American တန်ကနေပြီးတော့ဆက်လက်တန့်လွှင့်နေပါတယ်တောင်တယောက်ပင်လယ်ပြင်ထဲမှာငင်းပွားနေတဲ့ Spratlys နဲ့ Paracel ကျွန်းစုနေရာတွေမှာဒီငင်းပွားတဲ့ပိုင်တဲ့နေမြေတွေကျုံလာစေတဲ့လက္ခဏာတွေရှိမရှိဆိုတာကိုစောင့်ကြည့်သွားမယ်ဆိုပြီးတော့ American ပြည်တော်စုကပြောဆိုလိုက်ပါတယ်အဲ့ဒီအနီးတစ်ဝိုက်တနာကြောက်တန်းတွေကြောက်တုံးကြောက်ခဲတွေတဲဆောင်ထုံးမှုတွေကိုစောင့်ကြည့်သွားမှာဖြစ်တယ်ဆိုပြီးအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါအမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီဟာအော်စတြေးလျနိုင်ငံမှာဒီကာကွယ်နဲ့နိုင်ငံကြီးဝန်ကြီးများအစည်းအဝေးတက်ဖို့လာရောက်ဆင်မှာအခုလိုမျိုးဒီအမေရိကန်ပြောခွင့်ရသူကပြောဆိုသွားတာဖြစ်ပါတယ်အဲ့ဒီဒေသအတွင်းရေချောင်းဆိုင်ရာလှုပ်ရှားမှုတွေကိုရပ်တန့်ထားဖို့ဆိုပြီးတော့အမေရိကန်ဘက်ကတောင်းဆိုခဲ့တဲ့နောက်ပိုင်းအမေရိကန်ဟာတင်းမာမှုတွေဖြစ်လာအောင်လုပ်တယ်ဆိုပြီးတော့တရုတ်နိုင်ငံကြီးဝန်ကြီးဌာနကတင်းလာနေကဆွဆွဲပြောဆိုခဲ့ပါတယ်တောင်တူပင်လယ်ပြင်တွင်းမှာဘရူနိုင်းမလေးရှားဗီယက်နမ်ဖိလစ်ပိုင်တို့နဲ့ရေပိုင်နဲ့အငင်းပွားမှုတွေမှာဆေးအရလုဆောင်မှုရှိတယ်ဆိုပြီးတော့အမေရိကန်ဘက်ကလည်းတရုတ်ကိုဆွဆွဲထားပါတယ်တရုတ်နိုင်ငံဟာဆိုလို့ရှိရင်ဒီအရှိတရုတ်ပင်လယ်ပြင်ထဲမှာဆိုရင်ဂျပန်နဲ့ရေပိုင်နဲ့အငင်းပွားမှုတွေရှိနေတာပါခင်ဗျာ
အာဖဂန်နစ္စတန်မှာစစ်စင်ရေးတွေအတွင်းဖြစ်ပွားခဲ့တဲ့ဆေးရဆွေးမှုအတွင်းဆောင်းနိုင်တဲ့အလားအလာများပါဝင်အာဖဂန်အရပ်သားတွေတည်ဆုံမှုတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကတည်တည်ချာချာစုံစမ်းစစ်ဆေးခြင်းမရှိဘူးလို့နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ဖြစ်တဲ့ Amnesty International ကပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစည်းအဝေးစာတရက်ကိုထုတ်ပြန်လိုက်ပါတယ်။ Left in the Dark အမှောင်ထဲမှာထားပစ်ခံရတယ်လို့ဒေဗေရတဲ့အဲ့ဒီအစည်းအဝေးစာမှာ2009ခုနှစ်နဲ့2013ခုနှစ်အတွင်းဖြစ်ပောင်း10ခုတို့ကိုလေ့လာထားတာဖြစ်ပါတယ်။ကိုဝင်ဆောင်အမျိုးသမီးတွေနဲ့ခရင်းငယ်တွေအပါဝင်အရသား140ကျော်တို့ American စစ်စီရေးအတွင်းတည်ဆုံးခဲ့တဲ့ကြတဲ့အကြောင်းကိုလေ့လာထားတာဖြစ်ပါတယ်။Amnesty International ရဲ့ Asia Pacific ဆိုင်ရာညွှန်ကြားရေးမှူး Richard Bennett ကသူ့ဖွဲ့စည်းတွေစုံစမ်းစစ်ဆေးခဲ့တဲ့အဲ့ဒီဖြစ်ရပ်တစ်ခုကိုမှ American စစ်တပ်ကအရေးယူခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ကင်လာနေကထုတ်ပြန်ခဲ့တဲ့အဲ့ဒီအစည်းအခမ်းအစာမှာတည်ဆုံးသူအာဖဂန်အရပ်သားတွေနဲ့သူတို့မိသားစုဝင်တွေအတွက်တရားနည်းလမ်းတကျဖြစ်နိုင်ဖို့အဓိကအဟန့်တားက ချုပ်ယွင့်ချက်ကြီးမားလာတဲ့အမေရိကန်စစ်ဘက်ဆိုင်ရာဥပဒေစနစ်ကြောင့်ဖြစ်တယ်လို့ထောက်ပြန်ထားပါတယ်။ဒါကြောင့်လေစစ်တပ်ရဲ့တရားဥပဒေစနစ်ကိုအမေရိကန်ပြည်ထောင်စုကအရေးပေါ်ပြင်ဆင်သင့်တယ်လို့လေမစ္စတာဘင်နက်ကတိုက်တွန်းထားပါတယ်။
ကိုရီးယားစစ်ကြောင်းမလို့ကွဲကွာခဲ့ရတဲ့မိသားစုတွေပြန်လည်တွေ့ဆုံရအပါဝင်ကိုရီးယားနှစ်နိုင်ငံကြားကိစ္စရပ်တွေဆွေးနွေးဖို့အတွက်အစ်စ်မြတ်စီဝေးတရခေါ်ယူရေးတောင်ကိုရီးယားဘက်ကနေပြီးတော့မြောက်ကိုရီးယားကိုအစိုးပြုစာပေးပို့ထားပါတယ်။နှစ်ဖက်ကူးစက်တွေအနေနဲ့နေဆက်မှာရှိတဲ့ပတ်မုံကျုံကြေးရွာမှာအခုဩဂတ်လ၁၆ရက်နေ့တွေ့ဆုံကြဖို့ဆိုပြီးတော့တောင်ကိုရီးယားနိုင်ငံရဲ့စာထဲမှာဖော်ပြထားတာပါ။စစ်ကြောင်းမလို့ကွဲကွာခဲ့ကြတဲ့မိသားစုတွေပြန်လည်ဆုံတွေ့မှုတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပဲပြုလုပ်ခဲ့ပါတယ်။ဒါဟာသုံးနှစ်ကျော်တည်းမှာပထမဆုံးချိန်သလိုပြန်လုပ်ဖြစ်ကြတာပါ။1950ခုနှစ်အစောပိုင်းစစ်ပွဲကာလနဲ့အခြားနိုင်ငံကြီးအခြေအနေတွေကြောင့်ကွဲကွာခဲ့ကြတဲ့ကိုရီးယားတွေဟာအသက်အရွယ်ကြီးရင်လာပြီးတော့အချိန်သက်တမ်းလဲသူတို့သိပ်မကြတော့တာကြောင့်မလို့ဒီလိုမိသားစုတွေပြန်လဲပေါင်းစည်းအစီအစဉ်တွေပုံမှန်ဖြစ်လာအောင်လို့နှစ်နိုင်ငံစကားပြောဆိုရမယ်ဆိုပြီးတော့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကအဆိုပြုပါတယ်စစ်ကြောင့်ကွဲခဲ့ကြတဲ့ကိုရီးယားမိသားစုတွေကို1985ခုနှစ်ကစပြီးတော့ပြန်လဲပေါင်းစည်းမှုအစီအစဉ်တွေလုပ်ဖြစ်ကြပါတယ်ဒါပေမဲ့လည်းနှစ်နိုင်ငံကြားမှာတင်းမာမှုတွေပြန်ဖြစ်လာတိုင်းအဲ့ဒီအစီအစဉ်တွေနှောင့်နှေးသွားတတ်ပါတယ်မြောက်ကိုရီးယားနိုင်ငံကသူ့ရဲ့လူခွင့်ရေးအစီအစဉ်ကိုသူကိုယ်တိုင်ထုတ်ပြန်မယ်ဆိုပြီးပြောလိုက်ပါတယ်။ဒါဟာသူ့နိုင်ငံနဲ့ပတ်သက်ပြီးတော့အခြားနိုင်ငံတွေကလိန်လံလှုပ်ကြံပြောဆိုမှုတွေကိုတံပြန်မှုအစီအစဉ်ရှိတယ်လို့ဆိုပါတယ်။အဲ့ဒီအစီအစဉ်ဟာမြောက်ကိုရီးယားပြည်သူတွေအနေနဲ့မြောက်ကိုရီးယားနိုင်ငံရဲ့အနာဂတ်ကိုဘယ်လိုသွားနေကြလဲဆိုတဲ့ပြည်သူပုံရိပ်မှန်ကိုမြင်တွေ့ကြရလိမ့်မယ်ဆိုပြီးတော့မြောက်ကိုရီးယားဆူရပိုင်သတင်းဌာနကတင်းလာနေမှာကြီးညာသွားပါတယ်။အမေရိကန်နဲ့အပေါင်းအပါတွေဟာမြောက်ကိုရီးယားနိုင်ငံရဲ့အတွေးခေါ်နဲ့လူမှုစနစ်တွေကိုဖျက်ဆီးဖို့ဘယ်လိုလှုပ်ဆောင်နေကြလဲဆိုတာကိုလည်းဒီအစီအစဉ်မှာဖော်ပြမယ်ဆိုပြီးတော့မြောက်ကိုရီးယားဆူရကကြီးညာပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကထုတ်ပြန်ခဲ့တဲ့ဒီကုလသမဂ္ဂအစီအစဉ်တဲမှာတော့မြောက်ကိုရီးယားနိုင်ငံအတွင်းကြေကျွန်ပြုမှုနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့အခြားလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးတွေလူသတ်မှုတွေကိုလည်းထည့်သွင်းဖော်ပြခဲ့ပါတယ်။ဩစကာဆုရှင်ဖြစ်တဲ့ဟာတာတယုတ်ဆောင်ဟောလိဝုဒ်ရုပ်ရှင်မင်းသားကြီးရိုဘင်ဝီလျံဟာအသက်63နှစ်အရွယ်ဒီကနေ့ဒေသဆန်ကြီးမနက်ပိုင်းမှာကွယ်လွန်သွားပါတယ်။သူ့ရဲ့ရုပ်အလောင်းကိုနေ့လယ်ပိုင်းမှာသူ့ရဲ့နေအိမ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာပဲတွေ့ခဲ့တာဖြစ်တဲ့ဆိုပြီးတော့ဒေသခံရဲရရှိတွေပြောဆိုတာကိုကူးကားပြီးတော့အမေရိကန်သတင်းတွေမှာဖော်ပြနေပါတယ်။သူဟာဒီမကွယ်လွန်ငယ်မှာစိတ်သက်ကြဆင်းမှုဝေဒနာခံစားခဲ့ရပုံပေါ်တယ်လို့လည်းသတင်းတွေမှာရေးသားပါတယ်။ရိုဘင်ဝီလျံသေဆုံးမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေဆဲဖြစ်တယ်လို့တော့ရဲတပ်ဖွဲ့ကပြောဆိုပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုသားညို့ဦးနဲ့ဒေါ်လှလှတန်းတို့ကြီးညာပေးသွားကြတာဖြစ်ပါရခင်ဗျာ။ကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုနားဆင်နေသလိုအင်တာနက်ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလည်းအသံလွှင့်ချက်တွေတပြိုင်တည်းနားဆင်နိုင်ပါရခင်ဗျာ။အခုတော့သတင်းဆောင်မနဲ့သတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။အာဆီယံဒေသရင်းအစည်းအဝေးတက်ရောက်ဖို့မြန်မာနိုင်ငံမှာရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာနေပြည်တော်မှာနေထိုင်စဉ်အမေရိကန်အစိုးရကနေပြစ်မှတ်ထားပြီးတော့ဒဏ်ခတ်အရေးယူထားတဲ့အတူတူပိုင်ဆိုင်တဲ့ဟိုတယ်မှာတည်းခိုခဲ့တာကြောင့်ရန်ကုန်မှာတော့လူရောပြားနေတဲ့သတင်းတပုတ်ဖြစ်လာပါတယ်။ဒါပေမဲ့ခီးစဉ်အတွင်းနိုင်ငံသားရေးဝန်ကြီးတက်ခိုဖို့စီစဉ်ဆောင်ရွက်ပေးသူကမြန်မာနိုင်ငံသားရေးဝန်ကြီးဌာနကဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကတုံ့ပြန်ပြောဆိုပါတယ်။အကြောင်းစုံကိုတော့စုံစမ်းမေးမြန်းထားတဲ့ကိုသားညုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာနေပြည်တော်မှာအစည်းအဝေးတက်ရောက်နေစဉ်အတွင်းဒီ Lake Garden Hotel မှာတည်ခိုခဲ့တယ်လို့ပဲနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးဆိုင်ရာသတင်းစာရှင်းလင်းပွဲကိုလည်းအဲ့ဒီ hotel မှာပဲပြုလုပ်ခဲ့တာပါဒီ hotel ဟာဥစစော်ပိုင်တဲ့ Max မြန်မာကုမ္ပဏီကပိုင်ဆိုင်တာဖြစ်တယ်ဆိုတာကို Max မြန်မာတာဝန်ရှိသူတွေကိုကူးကားပြီးတော့ရန်ကုန်ခြေစိုက်မြန်မာ Times သတင်းမှာရေးသားဖော်ပြလိုက်တာကြောင့်ရန်ကုန်မှာဒီလူပြောများတဲ့သတင်းပုတ်ဖြစ်နေတယ်လို့မြန်မာရေးလေးလာသူဒေါက်တာဖုံးဝင်းကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့2008ခုနှစ်ဂျိတ်လူလူသိများရတဲ့ဒီမြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူတန်းခတ်မှုဥပဒေအရပြစ်ဒဏ်ခတ်ခံစည်းနေမှာဥစစော်ကရောသူ့ရဲ့ဒီ Max မြန်မာကုမ္ပဏီကိုပါ2009ခုနှစ်မှာစတင်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်။2013ခုနှစ်မှာအဲ့ဒီစင်းကိုထပ်မံဖြည့်ဆွတ်တော့လဲဥစစော်ရဲ့နာမည်ကပါနေတော့မှာ
Foreign Minister Meeting ပေါ့အဲ့ဒါနဲ့တွဲလုပ်တဲ့ AR ပဲပေါ့လေ ASEAN Regional Forum မှာတွဲလာတဲ့အချိန်မှာသူကတဲတဲ့ဟိုတဲကအမေရိကန်အစိုးရကဆန့်ကျင်လုပ်ထားတဲ့လူတွေဟိုတယ်ဖြစ်နေတယ်။ဆိုတော့အဲ့ဒီဟာဟိုဟိုးလေးတကျော်ဖြစ်သွားတာပေါ့။ဆိုပထမတွေတော့လူတွေကမယုံဘူးပေါ့။နောက်တော့မှဟိုမီဒီယာတွေကလည်းတိတိကျကျဖဲ့ရေးလိုက်တဲ့အချိန်ကျတော့မှပဲလူတွေတအားတော့ဖြစ်ရတာပေါ့
။ဥစစော်အပါဝင်ရင်စစ်ဆူရနဲ့နီးစပ်ပတ်သက်မှုရှိတဲ့ခရိုနီစီးပွားရေးသမားတွေကိုအမေရိကန်ပြည်တော်စုရဲ့ပြစ်မှတ်ထားအရေးယူမှုစင်းထဲမှာထည့်ထားပြီးတော့ဒီလူတွေနဲ့စီးပွားရေးပတ်သက်တာငွေကြေးအလွှဲပြောင်းလုပ်ကြတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကတားမြစ်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနကိုစုံစမ်းမေးမြန်းရမှာတော့ ဒီခီးစဉ်တွင်နိုင်ငံကြ ాయి ဝင်ကြီးတဲခိုနေရာချထားတဲ့ကိစ္စတွေကိုမြန်မာနိုင်ငံကြ ాయి ဝင်ကြီးဌာနဘက်ကစီစဉ်ဆောင်ရွက်တာဖြစ်တယ်လို့နိုင်ငံကြ ాయి ဌာနအရာရှိတူက VOA ကိုပြောပါရတယ်။ဒါ့အပြင် American ပြည်ထောင်စုရဲ့ဒီ IEEPA ခေါ်တဲ့ International Emergency Economic Power Act အရဆိုရင်ဒီထူးခြားတဲ့အခြေအနေတရားအမှာ American တာဝန်ရှိသူတွေအထူးသဖြင့်ဒီခီးသွားလာရတဲ့အခါမှာဒီတားမြစ်ကန့်သတ်ချက်အပေါ်မှာယာယီဖြေလျှော့ခွင့်ပေးတဲ့အချက်ရှိတယ်လို့လည်းနိုင်ငံကြ ాయి ဌာနအရာရှိက VOA မြန်မာပိုင်းကိုပြောပါရတယ်။ဒါပေမဲ့လို့လည်းနိုင်ငံကြ ాయి ဝင်ကြီးမြန်မာနိုင်ငံမြောက်ခင်မှာသူတဲခုမဲ့ဟိုတယ်ဟာဥစစော်ပိုင်ဟိုတယ်ဆိုတာကိုကြိုသိထားသလားဒါမှမဟုတ်အဲ့ဒီအတွက်ယာယီဖြေလျှော့ခွင့်ယူထားသလားဆိုတာတွေကိုတော့အသေးချာရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ကိုတန်းညုံတင်ပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာကျင်းပတဲ့ ARF အာရှဒေသရဲ့လူညုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံကြ ాయి ဝင်ကြီးဂျွန်ကယ်ရီနဲ့အတူလိုက်ပါလာတဲ့လက်ထောက်နိုင်ငံကြ ాయి ဝင်ကြီးတွန်မာလီယိုနော့စကီဟာရန်ကုန်မြို့မှာမနေ့တော့ကဒီနိုင်ငံရေးလှုပ်ခွင့်ရေးအခြေအနေနဲ့ပတ်သက်လို့သက်ဆိုင်သူတွေနဲ့ဆွေးနွေးခဲ့ပါတယ်။ဒုလက်ထောက်နိုင်ငံကြ ాయి ဝန်ကြီးနဲ့တွေ့ဆုံခဲ့ရမှာဥပဒေကြွန့်ကျင်သူတွေကတော့တရားစီရင်ရေးမှာကြုံရတဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့သိရပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံတွင်တရားရေးစီရင်မှုတွေမှာအာဏာပိုင်တွေဘက်ကအာဏာလွှမ်းမိုးနေစေအခြေအနေတွေကိုလက်ထောက်နိုင်ငံကြ ాయి ဝန်ကြီးတွန်မာလနော့စကီနဲ့တွေ့ဆုံရမှာမြန်မာနိုင်ငံရှိနေများကွန်ရက်ကပြောဆိုလိုက်တာပါအထူးသဖြင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေရဲ့အမှုတွေမှာတရားရုံးတွေရဲ့ကင်တွယ်မှုတွေဟာအာဏာပိုင်တွေရဲ့သဘောထားအပေါ်မူတည်နေတာကိုတွေ့ရတဲ့အကြောင်းအမေရိကန်အတန်တမန်ကိုရှင်းပြခဲ့တယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ကဥရောပဆန်အောင်ကပြောပါတယ
်အဓိကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းစီဥပဒေနဲ့ပတ်သက်တာရဲ့သတင်းမီဒီယာလောကသားတွေအပေါ်မှာအမှုဆွဲဆိုနေတဲ့အခြေအနေဥပဒေကြောင်းအရအမြင်ကျွန်တော်တို့ဘက်ကအရှိနေရင်အခက်ခဲပေါ့နော်ဟိုဘယ်လိုကောင်းလဲဆိုတော့တရားစွဲအဖွဲ့စည်းတချို့ဘက်ကဘယ်ရှိနေတော့ငါဘယ်ရှိနေတော့မငားနဲ့ဆိုပြီးတော့ဝေနောက်ခွေကနေအမှုတွေကိုတောဆုံမှုတွေနဲ့ပတ်သက်တာတွေကိုစွပ်ပတ်မှုတွေကိုကျွန်တော်တို့ကမရှိသေးခြင်းဘူးဥပဒေနဲ့အညီလွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်ဖို့တရားခဏီဘက်ကလည်းပဲခုခံချေပါနိုင်ခွင့်ရှိဖို့အတွက်ဒီချိန်မှာသမ္မတကြီးဦးသိန်းစိန်ကဒီမိုကရေစီနိုင်ငံတည်ဆောက်နေတဲ့အချိန်မှာအရေးကြီးတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တင်ပြခဲ့ပါတယ
်။အာဆီယံဒေသဆိုင်ရာဆွေးနွေးပွဲအတွက်ပြီးခဲ့တဲ့သတင်းပတ်ကုန်မှာမြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အပေါ်မှာချီးကျူးခဲ့ပေမဲ့လိုအပ်နေတာတွေကိုလည်းထောက်ပြပြောဆိုခဲ့တာပါ။ခရီးစဉ်အဆုံးမသတ်မီတနင်္ဂနွေနေ့တုန်းကရန်ကုန်မြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာလည်းမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်ဖို့ရှင်းနှစ်မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်မီပြုပြင်ပြောင်းလဲမှုတွေအရှိန်မြင့်ဆောင်ရွက်ဖို့လိုအပ်နေတာကိုဆွေးနွေးခဲ့ကြပါတယ် NND ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကလည်းအခြေခံဥပဒေမှာအဓိကကျတဲ့အချက်တွေကိုမပြင်နိုင်ဘူးဆိုရင်ရွေးကောက်ပွဲဟာတရားမျှတမှုရှိမှာမဟုတ်ဘူးလို့ဆိုပါတယ
်အခြေခံဥပဒေကတော့အင်္ဂလိပ်အင်္ဂလိပ်ရဲ့ပြည်သူ့ကျေးဇူးတော်ရှိတယ်လွှတ်တော်မှာလွှတ်တော်ဥပဒေပေါ်တဲ့တရားဥပဒေကော်မတီကပြည်သူ့လူ့ရည်ရဲ့ရှိတယ်ခါရီအဆောင်ကြီးအမဲ့ပြစ်စားတွေပါတော်တော်လည်းပဲဒါမဲ့ရပ်ရရွေးကောက်ပွဲလို့တောက်ဆန်ရွေးကောက်ပွဲဆိုတာကတော့အဲ့ဒါတော့ဒီမှာဖြစ်ခဲ့တဲ့မတမာမှုတွေမရှိအောင်တော့တက္ကသိုလ်ပါတီကလူတွေရောတာဝန်ရှိတဲ့ရုပ်ဘုကော်မရှင်အစိုးရရဲ့ရုပ်ဘုကော်မရှင်ရဲ့ဒီမှာတာဝန်ရှိပါတယ်သူပြင်မှနောက်ကျွန်တော်တို့စောင့်ကြည့်ရဖွဲ့တွေကလည်းဖြက်ပြက်လက်လက်နေနေကြရတဲ့လုံမှဖြစ်လာမှာပါဒီလိုပဲတရားမြတ်ကဒီရုပ်ဘုဖြစ်ဖို့ကရုပ်ဘုကော်မရှင်ရဲ့ဘယ်ရုပ်ဘုကော်မရှင်ကမြင်ရတဲ့အဖြစ်ရမယ်ပါတီနဲ့ပတ်သက်လို့ပြန်လိုက်ရဘူးနောက်ပြီးမှဒီမဲရဲ့ဘက်ကတည်းကစီကံရနေတယ်အများတမ်းမရှိရမယ်။အဲဒီဆိုမှဒီကပြည်ကတရားမျှတရေးယူကဘောဖြစ်မှာပါ
။လက်ထောက်နိုင်ငံသားရေးဝင်ကြီးမာလနော့စကီနဲ့တွေ့ဆုံခဲ့ကြတဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတော့2008အခြေခံဥပဒေပြင်ဆင်ရေးအခြေခံလူခွင့်ရေးတွေမထိခိုက်စေဖို့ဥပဒေတွေကိုပြင်ဆင်နိုင်ဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ရှေ့နေဥရောပဆန်အောင်ကပြောပါတယ
်။သူကိုယ်တိုင်ကလည်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလိုအပ်တယ်ဆိုတဲ့အကြောင်းပြောပါတယ်။ကျွန်တော်တို့ကမြန်မာနိုင်ငံရဲ့အနေအထားမှာဒီမိုကရေစီနိုင်ငံထူထောင်နေတာဆိုတော့လူ့ပြည်ပညာစရိုင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ကသူတို့ရှင်းပြတာပါ။ဒီလိုဒီမိုကရေစီနိုင်ငံထူထောင်နေတဲ့သမားကြီးဦးသိန်းစိန်အစိုးရလက်ထက်မှာတရားစွဲဖွဲ့စည်းရတယ်ပေါ်ပေါ်တူတူရောက်ခါဩဇာပေးမှုရှိရလို့ပြန်တိရတဲ့အချက်လက်တွေကဝင်နေစရာကောင်းနေဆိုတဲ့အကြောင်းကျွန်တော်တို့ပြောခဲ့ပါတယ်။နောက်နှစ်ဖက်စလုံးကအပြည့်သဘောဆောင်တဲ့ဆွေးနွေးမှုပါ။တိုးတက်ရေးအတွက်ဆွေးနွေးတဲ့အချက်ပါ
။တနင်္လာနေ့မွန်လွယ်ပိုင်းကအမေရိကန်တန်ယုံမှာတွေ့ဆုံရမှာတော့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမာလနော့စကီကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့တရားရေးမှန်တိုင်းခိုင်မာရေးအမေရိကန်ကတတ်နိုင်သမျှကူညီပံ့ပိုးပေးသွားဖို့ကတိပြုခဲ့တယ်လို့လည်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကပြောပါတယ်ရှင်။
တော်ရှင်များရှင်မြန်မာနိုင်ငံအနေနဲ့ပထမဆုံးအချိန်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခြင်းကစလို့ပြုပြင်ပြောင်းလဲမှုတွေဘလောက်အထိ
တော်ရရှင်တို့ခုနားဆင်နေကြတာရော VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်ခင်ဗျာအာခုဆက်လက်ပြီးတော့တင်ပြပေးမှာကတော့အာမြန်မာနဲ့တရုတ်တို့အာနေပြီးတော့မှတွေ့ဆုံခဲ့တယ်ဆိုတဲ့တော့ဖြစ်ပါတယ်မြန်မာသမ္မတဦးသိန်းစင်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးတို့ဟာနေပြည်တော်မှာတနင်္လာနေ့တုန်းကတွေ့ဆုံခဲ့ကြပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးသွားမှာဖြစ်တယ်လို့တရုတ်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လာအောင်လဲအားပေးသွားမှာဖြစ်တယ်ဆိုပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့တယ်လို့သိရပါတယ်ဒါအပြင်တရုတ်နိုင်ငံသားရေးဝန်ကြီးဟာပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့သူရဥရှိမန်အပါအဝင်အစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့လည်းတီးခြားတွေ့ဆုံခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ AP သတင်းဌာနကပေးပို့ထားတဲ့သတင်းဆောင်ပါကိုအခြေခံပြီးတော့ကိုရနိုင်ကစူးစီးတင်ပြပေးထားတာကိုနားဆင်ကြပါခင်ဗျာ။တော်ရရှင်တို့တီးခံကြပါခင်ဗျာကျွန်တော်တို့မှာစပိုင်းဆိုင်ရာချွေးမှုအနေငယ်ရှိတဲ့အတွက်ကြောင့်အစီအစဉ်ပြတ်တောက်မှုတွေရှိသွားတာကိုနားလည်ပေးပါလို့တောင်းပန်ပါရစေခင်ဗျာအခုတော်ရရှင်တို့နားဆင်နေကြတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေမနခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 32နဲ့39တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်နောက်ပိုင်းမှာဆိုလို့ရှိရင်လည်းကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်တွေပြီးတော့အင်္ဂလိပ်စာသင်ခန်းစာစီဝါရေးနဲ့တူတာတခွင်အမေရိကန်တခွင်အစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ခင်ဗျာဝေဖန်အကြံပေးစာတွေ VOA ကိုအီးမေးလ်နဲ့ပေးပို့လို့တွေအတွက်ဆက်သွယ်ရမယ့် VOA ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်စာတိုက်လိပ်စာတွေကတော့ VOA ကိုစာတိုက်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့ဆိုလို့ရှိရင်တော့တည်တရှင်တောင်းဆိုခြင်းဆက်သွယ်ရမှာကတော့ VOA မြန်မာပိုင်းအစီအစဉ်တဆင့်အမေရိကန်တန်ရုပ်အမှတ်130တက္ကသိုလ်ဤတာလန်ကမာယုမြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ထုတ်လွှင့်ပေးမှာကတော့တရုတ်နိုင်ငံသားရေးဝန်ကြီးနဲ့မြန်မာသမ္မတဦးသိန်းစိန်တို့နေပြည်တော်မှာတွေ့ဆုံခဲ့တဲ့သတင်းဖြစ်ပါတယ်ကိုရနိုင်စုစည်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
ဦးသိန်းစိန်နဲ့နေပြည်တော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ် ARF လို့ခေါ်တဲ့20ကြိမ်မြောက်အာဆီယံဒေသတွင်းနိုင်ငံများအစည်းအဝေးပွဲအပြီးနေပြည်တော်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်ဒီတွဲဆောင်ဆွေးနွေးမှုအတွင်းနိုင်ငံစီးပွားရေးကိစ္စရပ်တွေအပါအဝင်တခြားကိစ္စရပ်အတော်များများကိုလည်းဆွေးနွေးခဲ့ကြပြီးမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်တဲ့နေရာမှာတရုတ်နိုင်ငံအနေနဲ့အကူအညီပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဦးသိန်းစိန်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေအခိုင်အမာဖြစ်လာဖို့အတွက်မြန်မာနိုင်ငံကကြိုးပမ်းနေကြောင်းတရုတ်နိုင်ငံကအကူအညီတွေပေးခဲ့တဲ့ပုံမှန်လည်းကျေးဇူးတင်ကြောင်းဒါပြင်မြန်မာနိုင်ငံမှာလေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့စံမှုဇုံတွေနဲ့အခြေခံအဆောက်အအုံတွေတည်ဆောက်ဖို့နဲ့နိုင်ငံငယ်ဆက်မှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်တဲ့နေရာမှာတရုတ်နိုင်ငံအနေနဲ့အကူအညီပေးနိုင်ဖို့မျှော်လင့်ထားတယ်လို့သမ္မတဦးသိန်းစိန်ကပြောသွားတာဖြစ်ပါတယ်။အရင်စစ်ဆေးရလက်ထက်ကလူခွင့်ရေးချိုးဖောက်မှုတွေဒီမိုကရေစီရေးချိုးဖောက်မှုတွေအပေါ်ဖိနှိပ်ခဲ့တာတွေကြောင့်မြန်မာနိုင်ငံပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကစီးပွားရေးတန်ခတ်ခဲ့စဉ်အတွင်းတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကမိတ်ဖက်နိုင်ငံအဖြစ်အကူအညီတွေပေးခဲ့တာဖြစ်ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယနဲ့မြန်မာနိုင်ငံ၄နိုင်ငံပါဝင်တဲ့စီးပွားရေးအတိုင်းအဝန်တစ်ခုတည်ဆောက်ဖို့အတွက်မြင့်တင်ဆောင်ရွက်သွားဖို့ဆန္ဒရှိတယ်လို့သမ္မတဦးသိန်းစိန်ကပြောကြားခဲ့ပါတယ်။တရုတ်စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေလှုပ်သွားဖို့အတွက်အားပေးသွားမယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောကြားသွားခဲ့ပါတယ်။မြန်မာပြည်သူတွေရဲ့လူမှုဘဝတွေတိုးတက်မှုရှိလာအောင်အကူအညီပေးဖို့အလုပ်ကိုင်တွေဖန်တီးပေးဖို့မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေလှုပ်လာအောင်တရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုအားပေးဖို့အတွက်တရုတ်ဆိုရမှာဆန္ဒရှိတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာ44ဘီလီယံရှိပြီးတော့တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုကတော့14ဘီလီယံရှိတာဖြစ်ပါတယ်။ဒါပြင်တရုတ်နိုင်ငံအနေနဲ့သူ့ရဲ့နည်းပညာတွေပစ္စည်းကိရိယာတွေနဲ့အခြေခံအဆောက်အအုံတည်ဆောက်မှုလုပ်ငန်းစဉ်တိုးတက်မှုတွေကိုအသုံးချပြီးတော့မြန်မာနဲ့အာဆီယံနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးသွားမှာဖြစ်တယ်လို့သူကပြောပါတယ်။ ဒါပြင်မြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးနဲ့စက်မှုလုပ်ငန်းတွေခင်မီအောင်လုပ်တဲ့နေရာမှာလဲတရုတ်နိုင်ငံအနေနဲ့အကူအညီပေးသွားမှာဖြစ်တယ်လို့ပြောကြလိုက်ပြီးတော့နေဆက်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးလှုပ်ဆောင်နိုင်ဖို့အတွက်အစီအစဉ်တွေကိုလည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးဟာပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့လည်းနေပြည်တော်မှာတီးခြားတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံသားဝန်ကြီးဦးဝနမောင်လွင်နဲ့လည်းတီးခြားတွေ့ဆုံမှုတွေလုပ်ခဲ့ပါတယ်
။နိုင်ငံသားဝန်ကြီးများဆွေးနွေးတ
ယ်ကင်မရာမန
်ဒီကနေ့တော့အားလုံးကိုတင်နေတဲ့ဆွေးနွေးပွဲတွေပြည့်တယ်။ဒီကိစ္စမှာလည်းတော်တော်များများနိုင်ငံတော်ကိုရေးတော့ကြည့်ရတဲ့နိုင်ငံပါတီစီမှာအဲဆွေးနွေးပွဲတွေကဒီကနေ့လည်းဝင်ရှိဖြစ်ပါတယ်
၂၀ချိန်မြောက်အာဆီယံဒေသတွင်းနိုင်ငံများအစည်းအဝေးကိုအာဆီယံနိုင်ငံသားရေးဝန်ကြီးတွေအပြင်အမေရိကန်ဂျပန်တောင်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ပြီးတော့ဒေသတွင်းလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ဒါကတော့တရုတ်နိုင်ငံသားရေးဝန်ကြီးနဲ့မြန်မာသမ္မတဦးသိန်းစိန်တို့နေပြည်တော်မှာတွေ့ဆုံခဲ့ကြတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုရန်နိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားမှာနိုင်ငံရေးဆွေးနွေးပွဲတွေမှာအခြေခံရမယ့်မူပေါင်းတွေကိုဒီနေ့အကြိုပြီးတော့ဆွေးနွေးကြပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မှုအတွက်အဓိကလိုအပ်ချက်ဖြစ်တဲ့တပီလုံးအတိုင်းအတာအပြစ်ခတ်ရဆဲဖို့ကတော့အခက်အခဲတွေရှိနေသေးတယ်လို့ပြောဆိုကြပါတယ်။မြန်မာအစိုးရရဲ့ငင်းချမ်းရေးပေါ်ဆောင်ရေးအဖွဲ့ရဲ့၃နှစ်တာငင်းချမ်းရေးကြိုးပမ်းမှုတွေအတွင်းပထမဆုံးအကြိမ်ဖြစ်နေနိုင်ငံရေးပါတီတွေကနေကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။အကြောင်းစုံကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားအပြစ်ခတ်ရက်စဲရေးအခြေအနေနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေမှာကျင့်သုံးမဲ့မူပေါင်းတွေကိုမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နိုင်ငံရေးပါတီတို့ကြားပထမဆုံးအကြိမ်ဖြစ်တဲ့ရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်။ဒီအပိုင်းချင်းပါဖို့ရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲတွေမှာလည်းနိုင်ငံရေးပါတီတချို့ကိုဖိတ်ခေါ်သွားမှာဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးအကဲအချံပေးဦးလာမောင်ရွှေကပြောပါတယ်။
တို့ဒီ SCCP နဲ့ကျွန်တော်တို့ဒီ15ရက်နေမှာဆွေးနွေးဖို့ရှိတယ်16ရက်နေမှာဆွေးနွေးဖို့ရှိတယ်အဲ့တော့ဒီ framework meeting ကဒီ nationwide cessar အကောင်လက်မှတ်ထိုးပြီးရင်ဒီ nationwide cessar agreement လက်မှတ်ထိုးပြီးလို့ရှိရင်ဆွေးနွေးမှုတွေဆက်လုပ်ပါပါလိမ့်မယ်အဲ့တရားဝင်ဆွေးနွေးပွဲတွေမှာတော့တရားဝင်ကြည့်နိုင်ကြအောင်လေအခုကတော့ပြင်ဆင်တဲ့ဒီဆွေးနွေးပွဲဖြစ်တဲ့အတွက်နိုင်ငံရေးပါတီတွေဘက်ကလည်းပြင်ဆင်ထားဖို့ပါလိမ့်idea တွေတော့မျိုးစုံရှိပဲဒါနဲ့ဒီ idea တွေကိုကြည့်ပြီးတော့မှကျွန်တော်တို့လည်းဆောင်ရွက်ရမှာဖြစ်ပါတယ
်လာမယ့်2015ခုနှစ်နှစ်စံပိုင်းမှာကျင်းပဖို့ခန့်မှန်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေမှာကျင့်သုံးမဲ့မူပေါင်းတွေအနေနဲ့မြန်မာငြိမ်းချမ်းရေးစင်တာဘက်ကနိုင်ငံတကာမှာအသုံးပြုနေတဲ့မူပေါင်းတွေကိုချပြဆွေးနွေးခဲ့တယ်လို့တိုင်းရင်းသားပါတီ20ကျော်တို့စုဖွဲ့ထားတဲ့တိုင်းရင်းသားညီနောင်ပါတီများဖက်ဒရေးရှင်းဘက်ကလည်းသူတို့ရေးဆွဲထားတဲ့မူပေါင်းနောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတင်ပြထားတဲ့မူပေါင်းတွေကိုဆွေးနွေးခဲ့ကြတာပါမြန်မာအစိုးရဘက်ကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာကျင့်သုံးလိုတဲ့မူပေါင်းတွေကိုချပြဆွေးနွေးခဲ့တာမရှိပါဘူးအဓိကအတိုက်အခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးညံဝင်းက
နိုင်ငံရေးပါတီအားလုံးကငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ cooperative နော်လှုပ်ချင်တယ်ပူးပေါင်းဆောင်ရွက်ချင်တယ်ဆိုတဲ့ဟာကိုဒီနေ့ထုတ်ပေါ်နိုင်တဲ့အစည်းအဝေးတစ်ခုလို့ပြောရင်ရပါကျွန်တော်တို့ MPC ကိုယ်တိုင်က proposal တစ်ခုလုပ်တင်တယ်အဲ့ဒီ proposal လုပ်တဲ့ဒီပေါ်မှာကျန်တဲ့လူတွေဆွေးနွေးပြီးတော့ဒီထဲကသင့်တော်ရာကိုနောက်ဆုံးယူဆဖို့ပါပဲအဲ့တော့ကျွန်တော်ကတိုက်တွန်းခဲ့ပါတယ်နော် proposal ကို MPC ကိုယ်တိုင်မိမိရဲ့ proposal ကိုတင်သင့်တယ်ဆိုတာကျွန်တော်ဆွေးနွေးခဲ့ပါတယ်
ဒါပေမဲ့လည်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်အဓိကလိုအပ်ချက်ဖြစ်တဲ့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့ကိုသက်ဆိုင်သူတွေကြားမှာအပေးယူလို့ဆွေးနွေးကြပါလို့